လက်ချိုင်းဒေသမှာထိုးစစ်တွေမလုပ်ဖို့သမရကနောက်ဆုံးညွှန်ကြားခဲ့တဲ့ဇန်နဝါရီလ19ရက်နေ့နောက်ပိုင်းမှာပဲအဲ့ဒီမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတာတွေ့ရပါတယ်ရှင်။ဒါနဲ့ပတ်သက်လို့သမရရဲ့ညွှန်ကြားချက်ကိုစစ်တပ်ကနာခံမှုမရှိသေးတာလားဆိုပြီးတော့မေးခွန်းတွေထုတ်နေတာလည်းရှိပါတယ်ရှင်။အဲ့ဒီအပေါ်ဦးရဲထွန်းအနေနဲ့ဘယ်လိုဖြေကြားချင်ပါသလဲရှင်
။ပထမတစ်ခုကတော့ဗျာတမတော်အနေနဲ့နိုင်ငံတော်သမရရဲ့ညွှန်ကြားချက်ဖြစ်တဲ့မိမိကိုမိမိခုခံကာကွယ်ဒါကလွဲလို့တိုက်ခိုက်ခြင်းမပြုအောင်ဆိုတာကိုကျွန်တော်တို့သိကြလိုက်နာနေပါတယ်။အဲ့ဒီတမှာဖြစ်နေတာတွေကနှစ်ဖက်တက်တွေကတ်နေတယ်အဲ့ဒီအချိန်မှာ KA ဘက်ကစတင်ပြစ်ခတ်တာရှိတယ်သူရဲ့ထဲမှာအတွင်းမှာကြားတဲ့ကျွန်တော်တို့ရဲ့နေရာယူထားတဲ့စခန်းတွေကို KA က30 40လောက်ဖော်လင်းနဲ့လာရောက်ပြစ်ခတ်လို့ကျွန်တော်တို့ကပြန်လည်ပြစ်ခတ်တာရှိပါတယ်ကျွန်တော်တို့ဘက်ကစတင်ထိုးစစ်ဆင်နေတဲ့အပြုမှုမလုပ်တယ်မလုပ်ဘူးဆိုတာအဲ့ဒီဒေသမှာလေယာဉ်များတွေရဲ့တိုက်ခိုက်မှုလုံးဝမရှိတော့ဘူးကြည့်သိနိုင်ပါတယ်ဗျာဒါမှမဟုတ် KA ဘက်ကလည်းအလားတူစောင့်သိမှုလိုတယ်လို့ပဲပြောချင်ပါတယ
်ဆိုရစစ်တပ်ဘက်ကနေနေမြေဖြန့်ကျက်မှုတွေလှုပ်လာတဲ့အတွက်သူတို့ဘက်ကခုခံတိုက်ခိုက်ရတာပါလို့ KA ဘက်ကလည်းပြောပါတယ်ရှင်အခုလက်ရှိအခြေအနေမှာရောအစိုးရစစ်တပ်ဒီနေမြေချထားမှုအခြေအနေဘယ်လိုရှိပါသလဲရှင
်ကျွန်တော်တို့ကထိုးစစ်ဆင်တာမဟုတ်ဘူးဗျအဲ့မှာဟို KA ဘက်ကကုမ္ပဏီတွေရဲ့ရှိတဲ့နေရာတွေကိုမီးဝင်ဝင်ရှို့နေတော့အဲ့ဒီကုမ္ပဏီတွေရဲ့လုပ်ငန်းခွင်တွေအကာအကွယ်ပေးနိုင်မှုတို့ကျွန်တော်တို့ကသွားပြီးတော့နေရာယူပေးရတာဗျာမနေ့ကပဲကျွန်တော်တို့ကလာဖားကန့်မျိုးတွေကမရှိကတော့မှရှိတဲ့တံတားမှကင်းဆောင်နေရေကိုလေဆံကေဘောနဲ့လဲဘုံနဲ့ပြည့်စုံတဲ့တိုက်ခိုက်မှုမျိုးကြီးလည်းရှိသေးတယ်ဗျာကျွန်တော်တို့ကခြိတက်ပြီးတော့မှ KI စခန်းတစ်ခုကိုသွားတိုက်တာမျိုးတော့လုံးဝမရှိပါဘူးခုနကတော့မီးရှို့တာမျိုးတော့လုပ်ရင်တော့ကျွန်တော်တို့ကဒီဒေသမှာရှိတဲ့လုံခြုံရေးအတွက်သွားပြီးတော့နေရာယူရတာကိုယ့်တပ်ကိုလာပြင်းတော့ပြန်ပြီးတော့ခုခံပြရတော့ရှိတာပေါ့ဗျာဒါကြောင့်လည်းကျွန်တော်တို့ကနှစ်ဖက်လုံးကစောင့်ထိန်မှုဆိုပြီးတော့အကြိမ်ကြိမ်တိုက်တွန်းနေတာပါ
ထိုးစစ်တွေမလုပ်ဖို့အစိုးရတပ်တွေကိုလည်းညွှန်ကြားထားသလိုပေါ့နော် KIA ဘက်ကလည်းထိုးစစ်တွေမလုပ်ဖို့ဒီကြားထဲမှာအစိုးရအနေနဲ့ဆက်သွယ်ညှိနှိုင်းဆောင်ရွက်တာမျိုးရောရှိပါသလားရှင
်နိုင်ငံတကာရောဘာရောအားလုံးသိအောင်ကျွန်တော်တို့အတိအလင်းညင်ညာချက်ထုတ်ပြန်ပြီးပြီလေအဲ့ဒီညင်ညာချက်ကိုလည်းသူတို့တွေ့ရလို့ပဲအဲသူတို့ကပဲပြန်ပြီးတော့မှတုံ့ပြန်တဲ့ညင်ညာချက်လည်းထုတ်ပြန်ခဲ့ပြီဆိုတော့ဒါကျွန်တော်တို့ရဲ့တိုက်တွန်းချက်ကိုတော့သူတို့သိသွားပြီပေါ့နော်ဒီလိုပဲကျွန်တော်တို့နားလဲပါတယ
် KIO KIA ကပေါ့နော်ညင်ညာအဲ့အတွက်အစိုးရနဲ့တရားမဆွေးနွေးပဲ UNFC လို့ခေါ်တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council နဲ့ပဲဆွေးနွေးအဖြစ်ရှာသွားမယ်လို့ကမ်းလှမ်းလိုက်တာတွေ့ရပါတယ်ရှင်။အစိုးရအနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေများဆက်လက်ဆောင်ရွက်သွားဖို့ရှိပါသလဲရှင်
။ဟုတ်တယ်တော့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီကဆက်ပြီးတော့ဆောင်ရွက်သွားမှာပါဗျာ။ EU အခြေခံမူကတော့ကျွန်တော်တို့ကတော့လက်ရှိတိုက်ခိုက်မှုအခြေအနေရောကြသွားမယ်။နောက်ပြီးတော့တိုက်ခိုက်မှုတွေကြောင့်ဂျာမန်ဒုက္ခရောက်နေတဲ့ပြည်သူတွေအတွက်လိုအပ်တဲ့စာဝတ်နေရေးတွေလက်မဆက်သွယ်ရေးတွေလုပ်ပေးနိုင်မယ်။အခွင့်အရေးမျိုးပေါ်ပေါက်မဲ့ဘယ်ဆွေးနွေးမှုမျိုးမဆိုကျွန်တော်တို့ဘက်ကတော့လုပ်ဖို့အသင့်ရှိပါတယ
်။ UNFC အနေနဲ့ငြိမ်းချမ်းရေးမဆွေးနွေးခင်ကာလမှာပဲဖြစ်စေဆွေးနွေးနေစေအပြေမရသေးခင်ကာလမှာပဲဖြစ်စေဒီကချင်ဒေသမှာရောတိုက်ပွဲတွေဆက်ဖြစ်နေအောင်ပါဗလားရှင
်အဲ့ဒါကြောင့်ကျွန်တော်တို့ကအောက်ချိန်မှာတွေးဖို့လိုတယ်လို့ပြောတာပေါ့ဗျာတကယ်မြေပြင်မှာရင်ဆိုင်နေရတာကတပ်ဖွဲ့တွေကိုဒါကြောင့်မလို့ကျွန်တော်တို့ကဒီတပ်ဖွဲ့တွေတစ်ခုနဲ့တစ်ခုဘယ်လိုလုပ်မယ်ဆိုတာကိုကျွန်တော်တို့ကစပြီးတော့ဆွေးနွေးသင့်တယ်လို့အကြံပြုတာပါအဲ့မဲ့ KIU ဘက်ကတော့ဥပမာဆွေပဲဆွေးနွေးမယ်ဆိုရင်ဒါတော့သူတို့ရဲ့သဘောပေါ့ဗျာဒါပေမဲ့တိုက်ခိုက်မှုတွေရပ်ဖို့အတွက်အကောင်းဆုံးနည်းလမ်းကတော့အဲ့ဒီမှာရင်ဆိုင်နေတဲ့လူတွေစတွေ့ပြီးတော့ပြောတာအကောင်းဆုံးပဲလို့ကျွန်တော်တို့နားလည်ပါတယ်
ဖခင်ဒေတာမှာစီဗီရှောင်ဒုက္ခသည်တွေစားနဲ့ရိတ်ခါကုညီထောက်ပံ့ဖို့လိုအပ်နေရလို့မနေ့ကပဲကျမတို့ RFA ကတဆင့် KIA တရင်6တရင်မူဒုတိယဘုံမူကြီးဇော်ရဲကအစိုးရဘက်ကိုမြစ်တာရက်ခံလိုက်တာတွေ့ရပါတယ်ရှင်သူရဲ့မြစ်တာရက်ခံချက်အပေါ်ဘယ်လိုတွေများအစိုးရအနေနဲ့စဉ်းစားဆောင်ရွက်ပေးဖို့ရှိပါသလဲရှင
်ဖခင်မိုးကောင်းလမ်းပေါ့နော်ဒီဘက်ကလည်းဖခင်အင်းတော်ကြီးလမ်းတွေအားလုံးပိတ်ထားတာကျွန်တော်တို့မဟုတ်ပါဘူးခင်ဗျာ KIA ကပဲအဲ့လမ်းတွေမသွားရဘူးမလာဘူးဆိုတော့ပိတ်တာဟလာနောက်တစ်ခါကျွန်တော်တို့မိုင်းထောင်တာအပြစ်ခတ်တာလို့တာသူတို့ပါခင်ဗျာကျွန်တော်တို့ကတော့လမ်းတွေပိတ်မထားပါဘူးသူတို့လမ်းတွေပိတ်တဲ့အတွက်ကြောင့်ပဲကုံစည်းနှုံးတွေတရားစားမြင်ရိတ်ခါတွေရှားပါးရဖြစ်တာဒီခြေနေမျိုးကိုကျွန်တော်တို့ပူတာဟုတ်ဒေသမှာလည်းဒီလိုပဲတွေ့နေရပါတယ်နောက်တစ်ခါကျွန်တော်တို့မကြခင်ရပဲ KIA ခန်းနေပြမစာရီချတယ်ဆိုပြီးတော့မှဗမော်လွယ်ကျဲလမ်းကိုလည်းလူတွေမသွားရတော့ဖြစ်တယ်ဆိုတဲ့သတင်းတွေလည်း RFA လည်းကြားမှာပါအဲ့တော့အဲ့လမ်းတွေပိတ်တာကသတို့ပါခင်ဗျာကျွန်တော်တို့ကတော့အဲ့လမ်းတွေပြန်ပွင့်ဖို့နဲ့အဲ့မှာသတို့ချိုးထားတဲ့ဒါသာတွေပြင်ဖို့အတွက်ပဲကျွန်တော်တို့ကစူးစမ်းနေတယ်ဒါမှမဟုတ် KIA မှာပဲပို့ပြီးတော့တာဝန်ရှိမယ်လို့ထင်ပါတယ်ဗျာ
လက်ရှိကချင်ပြည်နယ်မှာချထားတဲ့စစ်တပ်တွေကိုရုတ်သိမ်းပေးဖို့ KIA အနေနဲ့ကလည်းလိုလားနေတယ်ရှင်အဲ့ဒီအပေါ်မှာရောအစိုးရဘက်ကဒီစစ်တပ်တွေကိုရုတ်သိမ်းသွားဖို့အစီအစဉ်ရှိမရှိလေးလည်းသိပါစေရှင
်တိုက်ခိုက်မှုတွေမရှိတော့ဘူး KIA ကလည်းတပ်မတော်စခန်းတွေကိုမတိုက်တော့ဘူးအရက်ဖက်ပြစ်မှတ်တွေကိုလည်းမတိုက်တော့ဘူးအားလုံးလုံခြုံသွားပြီဆိုရင်ဒါတွေကထားစရာအကြောင်းလည်းမရှိပါဘူးဗျာကျွန်တော်အပြစ်ခတ်ရစဲရေးတည်တဲ့နေတော့အဲ့တက်တွေအဲ့ဒီမှာရှိမှမရှိပဲအခုကတော့နေမီလုံခြုံရေးနဲ့ကာကွယ်စောင့်ချုပ်ဖို့သာကျွန်တော်တွေကဝင်လာတာပါအပြစ်ခတ်ရစဲဖြစ်ပြီးတိုက်စရာမလိုဆိုရင်ဘယ်သူမှလည်းအဲ့ဒီမှာကျွန်တော်နေစရာအကြောင်းလည်းမရှိပါဘူးဗျာ
KIA နဲ့ငင်းငင်းရေးတည်ဆောက်ဖို့လုပ်ငန်းစဉ်တွေမှာပေါ့အစိုးရဘက်ကအကြီးမားဆုံးကြုံတွေ့နေရတဲ့အခက်အခဲကဘာပါလဲရှင်
ကျွန်တော်တို့ကြုံတွေ့နေတဲ့ကြီးမားဆုံးသောအခက်အခဲကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကစိတ်ကောင်းစေတနာကောင်းတဲ့ကမ်းလှမ်းမှုတွေမှာတူညီတဲ့တုံ့ပြန်မှုမရသေးတာလို့ပဲထင်ပါတယ်ဗျာအဲ့တော့ KIO KIA တစ်ဖွဲ့ပဲကျွန်တော်ဒါကိုလည်းကျွန်တော်တို့အောင်မြင်လုပ်နိုင်လို့မယ်လို့ကျွန်တော်တို့ဘက်ကတော့အပြည့်အဝယုံကြည်ပါတယ်တိုးတော့ဟိုဘက်ကဘယ်လိုတုံ့ပြန်မယ်ဘယ်လိုသဘောထားမယ်ဆိုတော့သူတို့ပေါ်ပဲမူတည်ပါတယ်ဗျာ
ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ပါဗျာ